ပြည်ပြည်နယ်မြောက်ပြည်ခရိုင်အတွင်းမှာဖြစ်နေတဲ့စစ်ကောင်စီတပ်တွေနဲ့ဒီကေပီတပ်ဖွဲ့တွေကြားတိုက်ပွဲတွေကြောင့်ထိုင်းနိုင်ငံဘက်ကဒုက္ခသည်600ထက်မနည်းရောက်နေပြီးဇွန်လနေ့ရက်နေ့ကတော့ထိုင်းမဲချန်ကစစ်ပီးဒုက္ခသည်တွေခိုးလွန်ရနေရကိုမြန်မာဘက်ကပြစ်လိုက်တဲ့လက်နက်ကြီးကြီးကြတာကြောင့်ထိုင်းစစ်သား2ဦးနဲ့စစ်ပီးရှောင်း2ဦးထိခဲ့ဒဏ်ရာရပါတယ်ဒီကြောင့်ထိုင်းချီဆိုင်ဗီယူရီသတင်းတော့မအေးမာကသတင်းပေးပို့ထားပါတယ်ခင်ဗျာ
ပြည်ပြည်နယ်မြောက်ပြည်မြို့ရဲ့တောင်ဘက်ဆယ်မိုင်အကွာမှာမြန်မာစစ်ကောင်စီတပ်နဲ့နေကြားဆောင်ပူးပေါင်းတပ်ဖွဲ့ဝင်တွေနဲ့ DKBA တိုးတက်သောကရင်ဗုဒ္ဓဘာသာတပ်တို့ကြားအင်္ဂါနေ့နေ့လယ်ကစပြီးဒီကနေ့ထိတိုက်ပွဲတွေဖြစ်နေတာကြောင့်ထိုင်းဘက်ကမဲကိုကင်းကျေးရွာအထိစစ်ဘေးရှောင်600ထက်မနည်းထွက်ပြေးခိုလွန်လာကြပါတယ်။ဒီကနေ့နေ့လယ်ပိုင်းမှာတော့ထိုင်းဘက်ကမဲကိုကင်းကျေးရွာရဲ့နွားတင်းကုတ်တွင်ခိုလုံနေတိုင်နေကြတဲ့စစ်ဘေးရှောင်နေရာကိုလက်နက်ကြီးကြီးစံနဲ့ကြောက်ရောက်လို့ထိုင်းနိုင်ငံသားတဦးနဲ့စစ်ဘေးရှောင်ရွာသားတချို့ထိခိုက်ဒဏ်ရာရခဲ့ကြောင်းကရင်လူ့ခွင့်ရေးအဖွဲ့ကပြောရေးဆိုခွင့်ရှိသူစောနန္ဒာစုကအခုလိုပြောပြပါတယ်
။ဒီဒီပေါ်လေနေလစင်းဘိုင်းအစင်းတော့ကပေါ့လက်နက်ကြီးတွေကကြားအစုံကြားနေရတယ်နောက်ပြီးတော့စုံလို့ကြားနေရပြီးဆိုင်ကချင်းတွေလည်းစလုံးကြလာတယ်ပေါ့နော်အဲဒီမှာရှိတဲ့အံကြတဲ့ဒီထိုင်းနိုင်ငံသားအင်းနဲ့ဒီသက်တည်လာတဲ့တက်ဆက်တဲ့ဒီပါထိခိုက်တဲ့အရာလို့ကျွန်တော်တို့ကြားပြရတာပေါ့။ဆယ်ဒီမြန်မာကြီးတောင်းတကြီးဖြစ်နေတော့ပဲဟိုလက်နက်ကြီးအစံကကြားမရတော့ပဲဒီ
အခုလိုမျိုးထိုင်းနိုင်ငံရဲ့ပိုင်နဲ့တဲ့လက်နက်ကြီးကြီးကြားခဲ့တာနဲ့ပတ်သက်လို့သူ့စစ်သားတို့ထိခိုက်တဲ့အရာရခဲ့တဲ့ကိစ္စနဲ့ပတ်သက်လို့ထိုင်းဆိုရဘက်ကအခုချိန်ထိတစုံတရာထုတ်ဖော်ပြောဆိုတာမရှိသေးပါဘူး။မနေ့ကစပြီးထွက်ပြေးလာနေတဲ့ဒုက္ခသည်တွေဟာနေ့လယ်ပိုင်းထိထွက်လာနေစေမို့တိုင်းဘက်ချမ်းမဲခုတ်ကင်းကျေးရွာကိုမနေ့ကထိရောက်လာတဲ့ဒုက္ခသည်600ထက်မနည်းရှိနေတယ်လို့လည်းသူကဆက်ပြောပြပါတယ်
။ဒုက္ခသည်အကြတော့မနေ့ကတည်းကစပြီးတော့မှလာတာပေါ့နော်။ဒီ blue batch မှာဒီ CD နဲ့စကောင်စီကျမှာဖြစ်တဲ့ site ဝင်အပေါ်မှာဒုက္ခသည်ကမင်းကအကြတော့လေးရကျော်လောက်ရှိတယ်ဒါပေမဲ့ဒီမင်းပေါ့နော်ဒီဒီမင်းကကျတော့ကျွန်တော်တို့ update ချေရတာက600လောက်တော့ရှိပြီဒါပေမဲ့ဒီအခုချိန်မှာလည်းဒီဆက်များလာတယ်ပေါ့နော်ဒါပေမဲ့လူကလာနေတော့ပဲဆက်ပြီးလာနေတော့ပဲပေါ့လက်ချက်မှာရှိတဲ့အခုအချိန်ကြီးပေါ့ဒီမင်းမဒီဆန်လက်ကူးမှာအခုချိန်မှာကြာနေရတော့ပဲအဲ့တော့ကျွန်တော်တို့ဟိုရွာကရဆက်ပြီးလာနေတော့ပဲဒီဆိုင်ချက်ချင်ဒီဒက်ကမှာလည်းသူကလည်းရှိသေးတဲ့ပါကြတော့တိုင်းတဝန်ရှိပုဂ္ဂိုလ်တွေကဒီဟာကိန်းငွေကိုတော့ပြေးမှုလို့ပြောတော့တယ်
။ဘာကြောင့်တိုက်ပွဲဖြစ်ရတယ်လဲဆိုတဲ့အခြေအနေကိုမေးမြန်းဖို့အတွက်စစ်ကောင်စီဘက်က DKBA ဘက်ကိုတော့နှစ်ဖက်လုံးကိုဆက်သွယ်လို့မရခဲ့ပါဘူး။ထိုင်းမြန်မာနယ်စပ်ကနိုင်ငံရေးလေ့လာသူဦးအောင်စိုးကတော့မနေ့ကနှစ်ဖက်တိုက်ပွဲစတင်ဖြစ်ပွားခဲ့တဲ့အခြေအနေကိုအခုလိုပြောပြပါတယ်။
မနေ့ကတော့သူတို့ကားကိုစောင့်ချလိုက်တာပဲတစ်ခါလာတော့စခန်းမရောက်ခင်မှာပဲအရွာအဝယ်မှာအဲ့ဒါလမ်းမှာစောင့်ချလိုက်တာဒီကပြီးမဟုတ်ပါဘူးကုတ်ပါပါပဲအင်းနဲ့ပုံပွက်တော့ပါတော့ဒီရန်တော့ကြီးဆက်တည်ရပေါ့ကြီးဆက်တည်ရတော့များတယ်ရှင်200လောက်ပါမယ
်ဂျွန်လ၂ရက်နေ့မနေ့၄နိုင်ခွဲအချိန်လောက်ကပြင်းပြင်းနဲ့မြောက်ရီမျိုးနဲ့မိုင်50ခန့်กว่าမြောက်ရီခရိုင်ဝလီမျိုးရဲစခန်းကိုလည်းလက်နက်ကိုင်အဖွဲ့တစ်ခုက RPG လက်နက်ကြီးနဲ့ပစ်ခတ်တယ်လို့ဝလီမျိုးကစစ်မြေကြီးအင်ဂျင်နီယာဒီဤတဲ့အခြေချလုပ်ငန်းခွင်နေရာတွေမှာလည်းပြစ်ခတ်မှုတွေမိရှုမှုတွေရှိနေပြီးဘသူတွေရဲ့လက်ချက်ဖြစ်တယ်ဆိုတာကိုတော့ထုတ်ဖော်ပြောဆိုခြင်းမရှိသေးပါဘူးရှင်
။ကရင်ဘက်တိုက်ပွဲနဲ့ဒုက္ခသည်တွေအခြေအနေမအေးမှပြောပြသွားတာပါ။